ငံမှာရှိနေတဲ့နိုင်ငံမဲ့အရေးအတွက်စီးရင်အသေးစားသိရအောင်ထိုင်းအစိုးရကစစ်တမ်းကောက်ယူနေပြီးအဲ့ဒီလူတွေဟာထိုင်းနိုင်ငံမှာမွေးဖွားခဲ့တယ်ဆိုတဲ့အထောက်အထားတချို့ကိုပြသနိုင်တယ်ဆိုရင်နိုင်ငံသားအဖြစ်လျှောက်ထားနိုင်ကြောင်းမေလ6ရက်တနင်္လာနေ့မဲဆောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဥပဒေပြုအဖွဲ့ဝင်တဦးကပြောဆိုသွားပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာမွေးဖွားတဲ့နိုင်ငံမဲ့တွေနဲ့ပတ်သက်လို့နိုင်ငံသားအဖြစ်လျှောက်ထားနိုင်ကြောင်းဒီအပိုင်းမှာပဲဥပဒေတစ်ခုထွက်လာခဲ့ကြောင်းထိုင်းနိုင်ငံဥပဒေပြုရေးအဖွဲ့ဝင်တဦးဖြစ်တဲ့မစ္စတာဆူရပွန်ကောင်းကျန်ထွက်ကအခုလိုပြောသွားပါတယ်
။မင်းဒီဖော်မဲ့ဒီဖော်မဲ့ဟုတ်ပြီ။ဒါဆိုရင်လာပြန်ကြမယ်ဆိုတော့ပြန်ကြတာဖြစ်တာ။ဒါကတော့ဘာလို့လဲ။ဒီလိုမျိုးဖော်မဲ့ဒီကနေ့ဆက်ချာနေကတော့ဒါတော့ဖတ်တာဖြစ်ကိုနိုင်ပြန်ခါที่ผ่านมาแล้วก็มีการออกเป็นกฎหมายนะครับโดยผ่านมติคณะรัฐมนตรีวันที่7สำหรับปี2559
သူပြောသွားတဲ့အထဲမှာတော့နိုင်ငံမဲ့တွေနဲ့ပတ်သက်လို့စာပေးကောက်ယူမှုတွေစတင်လုပ်ဆောင်နေပြီဖြစ်တဲ့အကြောင်းနဲ့နိုင်ငံသားပြည်ပကတော့ဥပဒေထွက်လာပြီဆိုတဲ့အကြောင်းပြောဆိုသွားတာပါအခုခါမှာတော့ဥပဒေပြုရေးဆိုင်ရာကိစ္စတွေကွန်ပျူတာတွေနဲ့အချက်အလက်တွေတွင်းမဲ့အစီအစဉ်တွေလုပ်ဆောင်နေတယ်လို့ဆိုပါတယ်အရင်အတွက်ဘလောက်ရှိတယ်ဆိုတာကိုတော့ထိုင်းဆိုရကထုတ်ဖော်မပြောဆိုသေးဘူးလို့လည်းဆိုပါတယ်နိုင်ငံသားပြည်မဲ့အထဲမှာထိုင်းနိုင်ငံမှာမွေးဖွားတဲ့အထောက်အထားရှိသူတွေလူမျိုးစုတွေသူတို့ကိုယ်တိုင်ဘယ်မှာမွေးဖွားမှမသိတဲ့သူတွေပါဝင်มาဖြစ်ပြီးသူတို့ကိုသိတဲ့ရက်ွက်လူကြီးတွေကျေးရွာလူကြီးတွေကထောက်ခံပေးတာမျိုးတွေလုပ်ရပါမယ်နိုင်ငံမဲ့များကြီးစာပေးကောက်ယူနေတဲ့ကော်မတီကိုလည်းဖွဲ့စည်းထားတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မိဘမဲ့ကလေးတွေနဲ့ဖြစ်နိုင်ငံမဲ့ကလေးတွေနဲ့ဖြစ်တဲ့ကလေး40ကျော်ကတော့ပထမဦးဆုံးအကြိမ်ဖြစ်နိုင်ငံသားရရှိခဲ့တယ်ဆိုပြီးပြောပြခဲ့ပါတယ်ထိုင်းနိုင်ငံမှာတော့ကလေးကလူကြီးပါနိုင်ငံမဲ့ပေါင်း900ကျော်ရှိတယ်ဆိုပြီးပြီးခဲ့တဲ့နှစ်ပိုင်းတုန်းကတော့စီးရင်တွေမှာဖော်ပြကြပြီးနောက်ထပ်လည်းကောက်ယူမှုတွေဆက်လုပ်နေပါတယ်ထိုင်းနိုင်ငံမှာဒုက္ခတဲ့သိန်းကျော်ခိုးလုံနေထိုင်နေပြီးအဲ့ဒီထဲကကလေးတွေကလည်းထိုင်းရဲ့ဇက်မှာပဲမွေးဖွားကြတာမို့နိုင်ငံမဲ့စီးရင်တွေမှာပါဝင်ပါတယ်ဒါအပြင်တန်းနဲ့ချီရှိတဲ့ရှစ်တန်းလောက်သမားတွေဟာတဲစုနဲ့နှစ်ခုကျော်အထိထိုင်းနိုင်ငံထဲမှာပဲနေထိုင်နေကြတာမို့သူတို့ကနေမွေးဖွားတဲ့သားသမီးတွေဟာလည်းထိုင်းနိုင်ငံထဲမှာပဲမွေးဖွားတာမို့ထိုင်းနိုင်ငံသားတွေလျှောက်ထားခွင့်ရှိကြပါတယ်အရင်တုန်းကတော့သင်းရုံစည်းကမ်းကနေမွေးဖွားကြောင်းမွေးစည်းရင်းပါမှသာနိုင်ငံသားလျှောက်လို့ရပေမဲ့နောက်ထပ်ထွက်တဲ့ဥပဒေအရထိုင်းနိုင်ငံမှာခဏ73လုံးပါတဲ့အထောက်အထားတွေရထားတဲ့ဆိုရင်နိုင်ငံသားလျှောက်လို့ရတဲ့ဥပဒေဟာဒီအပိုင်းအတွင်းမှာပဲထွက်လာပြီးဖြစ်တဲ့အကြောင်းလူ့ခွင့်ရေးရှိနေတဲ့ဖြစ်ကလေးနဲ့အမျိုးသမီးများအတွက်လူမှုစောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်လက်ရှိမှာထိုင်းနိုင်ငံရဲ့ဥပဒေပြုဆိုင်ရာအဖွဲ့ဝင်တဦးလည်းဖြစ်တဲ့မစ္စတာဆူရဖွန်ကောင်းကျန်ထွက်ကမေလ6ရက်နေ့ကမဲဆောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်